မြမအရေးအမေရိကန်အစိုးရအတွင်းမှတွန်းအားပေးလှုပ်ဆောင်နိုင်မှုအမေရိကန်လွှတ်တော်တွင်ပါတီနှင့်စလုံးကကိုယ်စားလှယ်တွေပူးပေါင်းလှုပ်ဆောင်တဲ့ဘာမာကော့ကတ်စ်အထူးအဖွဲ့ကို2024ဖေဖော်ဝါရီ1ရက်နေ့အာနာသိန်း3နှစ်ပြည့်နှစ်ပတ်လည်မှာဖွဲ့စည်းလိုက်ပါတယ်။ဘာမာကော့ကတ်စ်အဖွဲ့ပေါ်လာတာကြောင့်လွှတ်တော်အမတ်တွေနဲ့တိုက်ရိုက်ထိတွေ့ဆက်ဆံတိုက်တွန်းနိုင်လိမ့်မယ်လို့မြမရေးလှုပ်ရှားတဲ့အဖွဲ့တွေကမျှော်လင့်နေပါတယ်။ကယ်လီဖိုးနီးယားပြည်နယ်ခြေဆိုင် Los Angeles မြမ Movement အဖွဲ့တာဝန်ခံဦးဂျိမ်းရွှေကို Zoom ကနေတစ်ဆင့်ဆက်သွယ်မိမြန်ထားပါတယ်ခင်ဗျာ။
ဘာမာကော့ကတ်စ်ဆိုတော့မြန်မာအရေးကိုအာယုံဆိုင်လှုပ်ဆောင်မဲ့ကော်မတီတရားအားလာပေါ်လာပြီးဖြစ်ပါတယ်။အဲ့တော့ဒီကော်မတီကဒီမြန်မာအရေးကိုဘလောက်ထိထိထိရောက်နဲ့လှုပ်သွားနိုင်မယ်လို့ဟိုထင်မိပါလေ
။ဒီဘာမာအကူပတီကိုသွတ်တော်ကအတည်ပြုပြီးသားနော်။သွတ်တော်ကဝင်းကြီးများအဖွဲ့ကိုလှုပ်ခွင့်ပေးထားပြီးနေနေတာဝင်းကြီးများအဖွဲ့ကတင်းနေတာ။အဲ့တော့သွတ်တော်ကကျွန်တော်တို့ဒီကကျွန်တော်တို့လိုမဲပေးတဲ့နိုင်ငံသားတွေအတွက်ကျွန်တော်တို့ကထိတွေ့ဆက်တွေ့တောင်းဆိုလို့အဆင်ပြေတယ်ဗျာဝင်းကြီးများအဖွဲ့အားကြတော့အစိုးရအချင်းချင်းလုတ်ကြိုင်တာအဆင်ပြေတယ်အဲ့တော့ဒီဘာမာကော့ကတ်စ်ကိုလွတ်တော်မှာဖွင့်ခြင်းကဒီဘာမာပြည်အတွက်ကိုနည်းနည်းသိပြီးတော့နားလည်ပြီးတော့လုတ်ပေးမဲ့လူတွေအဖွဲ့ဖွဲ့ထားတာပဲသူတို့ကိုကျွန်တော်တို့ကတိုက်ရိုက်တောင်းဆိုနိုင်တယ်ဆိုလို့ရှိရင်သူတို့ကဝင်းကြီးများအဖွဲ့ကိုဖိအားပေးနိုင်တာပေါ့ဗျာသူတို့ကအမှန်ဆိုလို့ရှိရင်ဝင်းကြီးများအဖွဲ့ကသူတို့ကို progress report တွေပဲပေးရမှာနော်အခုလည်းဒီသိပြီးတော့မဖြစ်သေးဘူးဗျာ
ဆိုတော့ဟိုအရင်တော့ကဒီ NDA ဆိုတဲ့ဟလာဒီ American အမျိုးသားလူညုံရေးဟို budget 3စီအောက်မှာ Burma Act ဆိုတဲ့ဟာကိုထည့်သွင်းထားတယ်ဒါပေမဲ့လက်တွေ့မှာတော့ထိထိရောက်အကောင့်ထည့်ပေါ်လာတာမျိုးကျွန်တော်မတွေ့ရပါဘူးဆိုတော့ဟိုဒီတစ်ခေါက်မှာကြတော့ဒီဘာမာကော့ကတ်စ်အနေနဲ့မြန်မာအရေးကိုအကောင့်ထဲပေါ်တဲ့အခါမှာမြန်မာအရေးလှုပ်ရှားသူအဖွဲ့အစည်းတွေနဲ့ဘယ်လောက်ထိဟိုလက်တွဲဆောင်ရွက်လာနိုင်ချေရှိပါသလဲ
ဟုတ်ကဲ့ဒါတော့နှစ်ပိုင်းချေရမယ်နော်ပထမတစ်ပိုင်းကဒီ NDA ထဲမှာဘာမာအက်ကိုထည့်လိုက်ပြီမဲ့ဘာကြောင့်ထိရောက်မှုမရှိလဲဆိုတော့ NDA နဲ့ဒီကသူတို့ appropriations ခေါ်တဲ့ဒီလို budget ချပေးတဲ့ဥပဒေတွေကတစ်ချိန်ထဲမှာထွက်လာဖလာရောသူတို့ဒီဥပဒေနှစ်ခုကိုညှိကြအချင်းရှိဘူးမရှိတော့ဘာမတ်အက်ကလုတ်ပိုင်ခွင့်ပဲရှိတယ်လွတ်တော်ကဝင်းကြီးများအဖွဲ့ကိုလုတ်ပိုင်ခွင့်ပေးလိုက်တယ်ဒါပေမဲ့လုတ်ဖို့ပတ်စံမရှိဘူးအဲ့ဒီပတ်စံကနောက်တစ်နှစ်အခု budget ထဲမှာပါဖို့ဒါပေမဲ့ဒီ budget ကိုသူတို့ဒီနေ့ဟိုစနစ်ကတော့အထက်လွတ်တော်ကပမာပြည်အတွက်120,000,000ကူဖို့သူတို့ညှာထားတယ်ဒါပေမဲ့အဲ့ဒီ budget ကိုအတည်ပြုဖို့အတွက်ကသူတို့ဒီစနစ် house ပါသူတို့အခုလက်ရှိကိုသူတို့အချင်းချင်းလေဟို Republican နဲ့ Democrat နဲ့အငင်းပွားနေကြတာနဲ့အခုလက်ရှိသူတို့ continuing resolution ဆိုတာဒီရ budget တော့မကြနိုင်ဘူးဖြစ်တယ်ဗျာဒီရအစိုးရကိုမပိတ်အောင်တော့မနေလို့နေရတယ်အခုမတ်တတိတစ်ခါဆွဲသွားကြပြီဒီရ budget က October မှာစတာဆိုတော့ဒီရလူတွေတော့တမမဖြစ်နေတော့အဲ့တော့ဘာမှဒီရတော့နှိမ့်နေတော့ဗျာအဲ့ဒါကပထမတစ်ချက်နော်ပြီးတော့ဒီ Burma Caucus လို့လို့ရှိရင်ကျွန်တော်တို့အဲ့ဒါကိုဟို organize လုပ်တဲ့လူတွေပေါ့ဗျာစီစဉ်နေတဲ့လူတွေကကျွန်တော်တို့ကိုဒီဟာမဖွဲ့ခင်တည်းကပြောတယ်ဗျပြောတော့ကျွန်တော်တို့နဲ့ရင်းနှီးတဲ့အဲ Congress ကလူတွေကိုကျွန်တော်တို့ဒီထဲမှာပါဖို့လိုက်ပြီးတော့စီယုံတယ်ကျွန်တော်တို့အမြင်ကြတော့ Burma Caucus ဆိုရင်ဒီဥစ္စာဗမာတွေအတွက်ဖြစ်ရမှာပေါ့နော်အဲ့တော့ကျွန်တော်တို့ကသူများဒီဟာနေတစ်ဆင့်နော်ဒီဆွေးနွေးတင်ပြခွင့်နေပါတယ်ကိုမလုပ်ချင်ဘူးကျွန်တော်တို့ဘာမာကော့ကတ်ဆိုရင်ကျွန်တော်တို့ဘာမာတွေက access ရှိရမှာပေါ့ဗျာကျွန်တော်တို့ဓာတ်ရိုက်ဆွေးနွေးတင်ပြခွင့်ရှိရမှာဆိုပြီးတော့ကျွန်တော်တို့ဟိုလိုက်ပြီးတော့တောင်းဆိုတာပေါ့ကျွန်တော်တို့လည်းပြီးတယ်လူတွေအဲ့တော့ကျွန်တော်တို့ဒီ third anniversary statement ပြီးတော့တော့မှကျွန်တော်တို့အဲ့ဒီဘာမာကော့ကတ်ကအဲ့ဒီ democratic သူတို့ချဲပေါ့ဗျာနော်ဥက္ကဋ္ဌရောအဲ့ဒီ republican ဥက္ကဋ္ဌရောကျွန်တော်တို့အဲ့ဒါပြောတယ်ဗျာပြောပြီးတော့မှကျွန်တော်တို့တခြားအဲ့လိုဟို senator အရွေးခံခြင်းနဲ့Congress meeting ရောက်တာဆက်ွယ်လာပြီးတော့နောက်ပတ်ကိုကျွန်တော်တို့ meeting ပေးထားတယ်အဲ့ဒါတွေကိုကျွန်တော်တို့ကအဓိကထားပြီးတော့ပြောရမှာ Burma Caucus ကဗမာပြည် access ကိုရှိရမယ်ဆိုတာ